ဒီလမေ29ရက်နေ့ကစကိုင်းတိုင်းကလေးမြို့နယ်တင်သားချေးရွာကိုစစ်ကောင်စီတပ်ဆွဲထားတဲ့ကျန်းသားချေးရွာကနေ81မမလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံ12ဦးအပြင်းအထန်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။3မိုင်လောက်သာဝေးတဲ့အကွာအဝေးကနေပစ်ခတ်မှုအတွင်း4ဦးသေဆုံးပြီးကျန်း9ဦးကလည်းဒဏ်ရာပြင်းထန်တယ်လို့ကူညီကယ်ဆယ်ရေးလုပ်နေတဲ့ဒေသခံတဦးက VOA ကိုပြောပါတယ်
။ကျွန်တော်လက်နက်ကြီးနဲ့အဲ့ဒီ81နဲ့ထုတော့တို့အဲ့ဒီမှာလူကအဲ့ဒီလူသားလူတုံးစုကလူရဲ့အနားမှာစုသွားကြတာပါလေအဲ့ဒီအချိန်ကအဲ့ဒီမှာကြည့်လိုက်တော့ဒဏ်ရာတွေစစ်စစ်တန်တန်ရသွားကြတာပေါ့နော်။ပြသွားတော့ကျွန်တော်တို့လည်းပါဒီပရိုက်ကြဖွဲ့စည်းသူရောအင်းသားတွေရောအကုန်စုပြီးမှရှင်ချိကန်းတွေပို့ပြီးတော့ပို့ပြီးတော့ရှင်ချိကန်းရောက်တော့ဟိုတချို့တွေးလွန်တာရောတချို့ဒီပြစ်ဒဏ်နဲ့ဒဏ်ရာရောနဲ့ပြီးသွားတာက၃လောက်ပြအဲ့ဒီနေပဲ၃လောက်ပြန်တိုက်ခဲ့တော့တော့စိတ်ဝမ်းနေပြီ။ညကဟိုယောက်ျားတစ်ယောက်မင်းကလေး၂ယောက်ပေါ့လေနော်။အဲ့ဒါကတော့ခါတယ်
အညာဒေသမှာပြန်တိုက်လာခဲ့တယ်လို့ပြောတာကအလောင်းကိုပြန်ယူလာတယ်လို့ပြောတာဖြစ်ပါတယ်။ဒဏ်ရာပြင်းပြင်းထန်ထန်ရတဲ့သူတွေကိုနေရာအစစ်အစင်လွှဲပြောင်းပြီးဆေးကုသပေးနေတယ်လို့လည်းသူကပြောပါတယ်
။လက်တီချောက်ပြီးစတီးယူနေထဲရတယ်လက်တီပြီးတော့ရင်အောင်ရင်အောင်ရင်ငွဲ့ပြီးတော့လက်အဖြားပိုင်းတွေသူကိုပြတ်သွားတာဒီဒီတင်ပါအပိုင်ပေါင်ခန္ဓာကိုပေါင်အပိုင်ကိုလေးနော်တော်တော်ဆိုးပါတယ်ကဆံမအဲ့ဒါကတော့လေးနော်တစ်ချက်ချက်နဲ့လူဆက်တယောက်တော့ကိုထိသွားတာပေါ့လေးနော်အဲ့ကလေးလေးကနှစ်နှစ်ခွဲတယောက်တိုင်းမှာ9နှစ်တယောက်ပ
ြကလေးမျိုးတင်သားကြီးရွာဟာအင်ဂျီ1500ရှိတဲ့ကြီးရွာကြီးဖြစ်ပြီးအာနာသိမ့်ပြီးနောက်ပိုင်းမှာစစ်ကောင်စီတပ်တွေရဲ့နယ်မြေရှင်းလင်းစစ်ကြောင်းတွေအခြေစိုက်စခန်းတွေကနေမကြာခဏလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ရွာသူရွာသားတွေဟာဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရပါတယ်။သူတို့ကောက်ယူထားတဲ့စင်းတွေအရ၃နှစ်အတွင်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်တင်သားတရွာထဲမှာတင်ဒေသခံအနည်းဆုံး10ဦးသေဆုံးခဲ့ပြီး50ကျော်ဒဏ်ရာရရှိခဲ့တယ်လို့ကူညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ
်။60မမအဲ့ဒါ77မမ120မမတွေကကျွန်တော်တို့ရောအများအားထူတယ်ကျွန်တော်အခုအဲ့ဒီသူတို့ထူလို့တည်တဲ့ဟာကအခုတစ်ခါက4ယောက်ညနေဘက်က10ယောက်5ယောက်ပုံစုစုပေါင်းကျွန်တော်တို့ဒေါ်လာကာလကရက်စာထူလာခဲ့တာကျွန်တော်တို့တင်ပါပြရတဲ့ကို10ယောက်ချင်းကြော်သွားပြီးတည်တာကဒါရရတယ်လို့အလုံးပေါင်း50လောက်ရှိသွားပြီ
ပြည်သူကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့စစ်ကောင်စီတပ်တွေဟာနယ်မြေရှင်းလင်းရေးဆိုပြီးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကြေးဝါတွေကိုရန်တန်ပစ်ခတ်တာလေချောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသတော်တော်များများကအယက်သားပြည်သူတွေဟာစစ်ဘေးဒဏ်အလူလဲခံနေရကြောင်းလူအခွင့်အရေးအစီရင်ခံစာတွေမှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာသူတို့အခေါ်အကြမ်းဖက် PDF တွေရှိနေလို့နယ်မြေရှင်းလင်းရတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ